စက်တဘာလ24ရက်နေ့ကမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကိုဗစ် -19 ကူးစက်မှုသတင်းကို3ချိန်ခွဲထုတ်ပြန်ကြေညာခဲ့ရမှာကိုဗစ် -19 ကြောင့်သေဆုံးသူနောက်ထပ်အယောက်20တိုးလာခဲ့ပါတယ်။ဒါကြောင့်ကိုဗစ် -19 ကြောင့်သေဆုံးကြောင်းအတည်ပြုသူအရေအတွက်150ရှိသွားပြီဖြစ်လို့မြန်မာနိုင်ငံဟာအရှိတောင်အရှာဒေသအတွင်းမလေးရှားနိုင်ငံကိုကျော်ပြီးကိုဗစ် -19 ကြောင့်သေဆုံးသူတတိယအများဆုံးရှိတဲ့နိုင်ငံဖြစ်လာခဲ့ပါတယ်။အရှိတောင်အရှာဒေသမှာအင်ဒိုနီးရှားမှာကကိုဗစ် -19 ကြောင့်သေဆုံးသူ1000ကျော်၊ဖိလစ်ပိုင်မှာ9000ကျော်ရှိပြီးမလေးရှားနိုင်ငံမှာက133ယောက်ရှိတယ်လို့စက်တဘာလ24ရက်နေ့ရက်စွဲနဲ့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ဒါပြင်တရက်တည်းထုတ်ပြန်ချက်အရကုသကံရသူအရေးအတွက်လဲထောင်ကျော်သွားခဲ့ပါတယ်စက်တင်ဘာလ23ရက်ည8နာရီကစက်တင်ဘာလ24ရက်ည8နာရီအထိ24နာရီအတွင်းတခွဲနမူနာစုစုပေါင်း 8,300 နီးပါးကိုစစ်ဆေးခဲ့တယ်လို့လဲကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်အဲ့ဒီစစ်ဆေးမှုရလဒ်တွေကို2သုပ်ခွဲထုတ်ပြန်ချက်အရရောဂါကုသကံရသူအသစ် 1,386 ယောက်ရှိခဲ့တာပါဒါကြောင့်ကုသသူစုစုပေါင်း 8,344 ဦးရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဒါဟာလူရည်ပိုများတဲ့ Indigenous ထိုင်းနိုင်ငံကကူးစက်မှုအရေအတွက်3516ခုထက်ကူးစက်မှု20ကျော်ပိုများနေတာဖြစ်ပါတယ်